ဥက္ကံကောင်းခမားစိတ်ဖြူမြို့နယ်မှာ NLD ပါတီနဲ့ဒေါ်စန်းစုကြည်ကိုပုတ်ခတ်တဲ့စာတွေဖြန့်ဝေတယ်ဆိုတဲ့ကိစ္စကို NLD ပါတီဘက်ကတရားစွဲဆိုထားတဲ့အမှုမြို့နယ်တရားရုံးကပတ်လိုက်လိုက်တယ်လို့သိရပါတယ်။ဘာကြောင့်များလဲဆိုတာဥက္ကံကောင်းတို့ဘယ်လိုပြောနိုင်မလဲဗျ
။ NLD နဲ့ဒေါ်စန်းစုကြည်ကိုထိခိုက်နေတယ်ဆိုတော့လေဒီတရားစွဲဆိုသူဥက္ကံမြို့နယ်တပေါင်းကြီးရွာဥတင်ထွန်းမှာထိခိုက်နေတာမှုမရှိဘူးလို့ယူဆတဲ့အတွက်ကြောင့်အော်တိုဘာ9ရက်နေ့ကပါအခုကပတ်လိုက်ပါတယ်။စက်တင်ဘာ25မှာပထမဆုံးတစ်ချိန်ချင်းတော့အဲ့ဒီမှာဘာပြောလဲဆိုတော့ရဲရဲစစ်ချက်ကိုတဲ့စစ်စစ်ဆုံးဆုံးမလိလာသေးတဲ့အတွက်ကြောင့်ဆိုပြီးအကွက်နေကိုပြန်ချိန်တာအဲ့ဒီမှာကျတော့ကျွန်တော်တို့ကအမှုကိုတရားလိုတရားခံစစ်မနေရတော့ဘဲနဲ့ရဲစစ်စစ်ပြဖို့တဲ့အစီရင်ခံစာအရာအမှုဆွဲတဲ့အရာကိုဖတ်ပြီးကြမ်းကြမှာပယ်ချတာတရားရုံးမှာကျွန်တော်တို့တရားလိုရောတရားခံတရားလုံးကိုမစစ်ရအောင်နှစ်ချိန်နဲ့ပြီးတာ
တရားစွဲဆိုတယ်ဆိုတော့ဖြစ်စဉ်အနေနဲ့ပေါ့လေဘလောက်များတရားမှုရှိပါသလဲဗျ
ဖြစ်စဉ်အနေနဲ့ကတရားစွဲခံရတဲ့လူကကျွန်တော်တို့436လက်မှတ်ရေးထိုးစဉ်ကာလမှာသူကလက်မှတ်ထိုးခံရတဲ့လူတွေကိုမင်းတို့နိုင်ငံရေးဟိုရဲ့မတိပဲနဲ့ဘာမှ6မလုံနဲ့ download ရောက်လို့6မလုံနဲ့တဲ့ရောရတဲ့ဒီစာရွက်ကိုဖတ်ပြီးမှမင်းတို့လက်မှတ်ထိုးတဲ့436ပြန်မို့ဆိုပြီးတော့အဲ့မှာသူကစာရွက်တွေလိုက်ဝေးတာကြက်ခံရတယ
်သူကအဲ့လိုမျိုးလိုက်ဖြန့်ဝေးတယ်ဆိုတာဒီတပေါင်းကြွတစ်ခုတည်းပဲလားဘယ်နေရာတွေရောပါသေးလဲဗျ
အခြားနေရာတွေမှာလည်းပါပါတယ်ခင်ဗျပူပူရန်တော့မဟုတ်ဘူးဒီပြန်လူတွေပေါ့
သူ့ကိုမှ UTP တော့ NLD ပါတီဘက်ကတရားစွဲဆိုရတဲ့ကိစ္စရောဘာကြောင့်များပါလဲဗျ
ခုကကြတော့ကျွန်တော်လက်မှတ်ထိုးတဲ့လူတွေကိုတိုက်ရိုက်ညနေချင်းဆန်ဝေးတာလေကြက်ခံရတယ်အလုံးမှုကြောင့်အဖွဲ့ဝင်ပါပဲဥအောင်ဆိုတဲ့
ဒီအမှုကိုပါလဲလိုက်တယ်ဆိုတော့ဥက္ကံကောင်းတို့ NLD ပါတီဝင်တွေဘက်ကရှစ်ဆက်ပြီးတော့ဘယ်လိုလုပ်ဖို့များစီစဉ်ထားတာမျိုးရှိပါသေးလဲဗျ
ကျွန်တော်တို့ဒီအလုံးမှုဆောင်အဖွဲ့ရဲ့အဆုံးဖြတ်ချက်အရကျွန်တော်တို့အစ်မင်းနဲ့တရားရုံးခရိုင်တို့တိုင်းတို့ကိုဆက်ပြီးတော့တရားစွဲဆိုဖို့လုပ်မယ်နောက်ပြီးတော့ကြတော့ကျွန်တော်တို့မြို့နယ်ကော်မရှင်အဖွဲ့ခွဲကိုစတင်ပြီးတော့ကော်မရှင်ရဲ့ဥပဒေနည်းဥပဒေအရဒီကိစ္စကိုအရေးကြီးဆောင်ရွက်ပေးဖို့ကျွန်တော်တို့ဆောင်ရွက်မှာဖြစ်ပါတယ
်အခုလိုတရားစွဲဆိုဖို့ကိစ္စကို NLD ပါတီရုံးချုပ်ဘက်ကညွှန်ကြားထားတာမျိုးတွေရောရှိပါသလားဗျ
အော်တိုဘာလ6ရက်နေ့မှာဘောလုံးမဆောင်စည်းဝေးကိုကျွန်တော်တင်ပြထားပါတယ်။ဘာဝလုံးမယ်ဆိုတာတော့ကျွန်တော်တို့ညွှန်ကြားချက်တော့ထပ်မံမလာသေးပါဘူး။ပထမဆုံးတရားစွဲဖို့တော့ဘောကညွှန်ကြားတာမရှိပါဘူး။ကျွန်တော်တို့အလုံးမဆောင်ဖွဲ့ရဲ့ဆုံးဖြတ်ချက်အရပဲဆောင်ရတာဖြစ်ပါတယ်။ပေါ့ပါလေဒီလိုပဲပတ်လက်ခံရတယ်။ပတ်လက်ခံရတဲ့အတွက်ကြောင့်ကျွန်တော်တို့မြို့နယ်မှာလည်းပတ်လက်မဲ့အရေးလက္ခဏာတွေမှတ်ဆလို့ရတဲ့အတွက်ကြောင့်ကျွန်တော်တို့ဘောအလုံးမဆောင်ဖွဲ့ကိုတင်ပြထားပါတယ်။ဒီတရားရုံးကအမိန့်ချတဲ့မိတ္တူကိုကျွန်တော်တို့တောင်းထားပါတယ်။ဒီနေ့ပဲရမယ်ပြောပါတယ်။ကျွန်တော်တို့ကအဲ့ဒီမိတ္တူနဲ့ကျွန်တော်တို့ရဲ့ဖြစ်စဉ်လေးနဲ့အကျဉ်းကိုကျွန်တော်တို့ကဘောကိုတင်မှာဖြစ်ပါတယ်ခင်ဗျ။
ဘလို့ပြောလင်းထားလဲဗျ
တကယ်လို့မထူးမှမထူးကြတော့လဲပဲကျွန်တော်တို့ကတော့တရတဲ့နေနဲ့ပဲကျွန်တော်တို့ကဆက်လက်ပြီးတော့ဆောင်ရွက်ရမှာပါအပြေမထွက်တည်တယ်အောင်ကျွန်တော်တို့လုပ်ရမယ့်တာဝန်တော့ဆက်လက်ဖို့ရှိရတယ
်ဆာရွက်တီကိုလိုက်ပြီးတော့ဖြန့်ဝေတယ်ဆိုတာကဘာရည်ရွယ်ချက်နဲ့များဖြန့်ဝေတယ်လို့ဥက္ကံကောင်းတို့နေနဲ့တုံ့တက်မိလဲဗျ
အမှန်တော့ဒီဒေါ်ဆန်းစုကြည်ရဲ့ဂုံတိတ်ခါတွေကိုချရင်ညှို့မယ်ရင်ပြည်သူတွေကတချို့တဝက်ကမထောက်ခံတော့ဘူးလို့ဆင်အောင်ထင်မှဖြစ်လာအောင်လို့ဒီဝေးတဲ့သဘောပါပဲကျွန်တော်တို့အမှုမှကြည့်ရရင်တော့ဗောလေတရားဥပဒေစိုးမိုးမှုမှာတော့ကျွန်တော်တို့အားနည်းတယ်လို့ပဲကျွန်တော်တို့သုံးသပ်ရပါတယ်ခင်ဗျအဲတာနာဆိုင်ရာအဆင့်ဆင့်တွေမှာလည်းပဲဘိုးချုပ်ကံမှုခုလက်ထိရှိနေတော့ဆိုတော့ဒီအမှုအပေါ်မှာသုံးသပ်လို့ရပါတယ
်အဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေမကွေးတိုင်းတွင်းက NLD လွှတ်တော်ကိုယ်စားလှယ်တွေစီကိုရောကြောင်းကြားထားတာမျိုးရှိပါလား
ကျွန်တော်တို့ခရိုင်ထဲမှာရှိတဲ့လွတ်တော်ကိုယ်စားလှယ်ဥပိုက်ကိုရဲမကွေးတိုင်းတွင်းကနောက်လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မွန်းညိုရဲစစ်စစ်နေနဲ့ပတ်သက်လို့ကျွန်တော်တို့အသေးစိတ်ဒီပြတင်းပို့ပြီးတော့ဆောင်ရွက်ပါတယ်ခင်ဗျဒေါက်တာအောင်မွန်းညိုကတော့ဖြစ်စဉ်နေနဲ့ပတ်သက်လို့ဒီကျွန်တော်တို့ဩဂရဒေါန်ဆန်းစုကြည်ကိုလိမ့်မူပြီးတော့အချင်းချုပ်ရေးပြီးကမှတရားရုံးကသိတဲ့အမိန့်ကိုမိတ်တူသိဖို့ပါဆိုပြီးဩဂရနဲ့တိုက်ရိုက်ဖို့အဲ့စာကိုကျွန်တော်တို့ဒီမိတ်တူရပြင်ပေးဖို့ခိုင်းပါတယ်ခင်ဗျဒီနေ့မှကျွန်တော်တို့မိတ်တူပါရမှာအဲ့ဒီဒေါန်ဆန်းစုကြည်ဆုံးဖြတ်ချက်ချရလဲချမယ်ဘိုလ်လုံးမဆောင်ဖို့ရဆုံးဖြတ်ချက်ချရလဲချမယ်ဒါမှမဟုတ်ကျွန်တော်တိုင်းလုံးမဆောင်ဖို့ရလဲတခုခုတော့မလုပ်အောင်မယ်ဆိုတာညွှန်ကြားချက်လုပ်ပါပါခင်ဗျ
ဥက္ကံကောင်အခုလိုပြကြပေးတာကျေးဇူးပါဗျ
ဟုတ်ကဲ့ပါခင်ဗျ